မြန်မာနိုင်ငံရဲ့အဓိကမြေကြီးဖြစ်တဲ့အေယော်လီမြေကြီးမြစ်ဖြားခံရသည့်မြစ်ဆုံဒေသဆိုလို့ရှင်ကချင်လူမျိုးတွေအတွက်ရောမြန်မာလူမျိုးတွေအတွက်ပါဘလောက်ထိအရေးပါလဲဆိုတာကိုစမ်းစစ်ကြည့်အောင်ပ
ါဖြစ်တဲ့ကြောင့်မရှိတဲ့ဒီကုမိုက်ခါပေါ်လေဖုန်ရင်ခါမိုက်ခါအဲ့ဒါဆိုလို့ရှိရင်ရေကဲတောင်ကနေဒီမဝန်တော်တော်ရေကဲကနေသူကမြစ်ဖြားခံပြီးတော့ဆင်းလာတဲ့ရေအေးချုံဖြစ်တယ်အဲ့လိုပဲဒီမလိခါဆိုရလေဒီနာပြင်ကလေဆင်းလာပြီးမှကုတော်ထက်ကနေပြောမြဖြားခံလာတယ်ပါရေပူချောင်းဖြစ်တယ်ဒီချောင်းတို့ကဒီမှာလာဆုံးပြီးမှမြဝကျွန်းပေါ်ဖြစ်လာတဲ့နေရာမှာအပေါ်မှာရှိတဲ့တဘာဝအရင်မြစ်ဒီအလုံးကဒီမှာစုနေကြတယ်ဆိုတော့အဲ့လိုမျိုးနှစ်သားနဲ့ချီပြီးစုနေတဲ့တဘာဝဥမာပြားရွှေတွေလည်းပါဝင်ဖို့ပြန်တော့ကျောင်းရဲ့တင်ဇာတ်ရီယာဆိုတာဒီမှာရှိရချင်း
မြစ်ဆုံဒေသဟာကချင်ဒေသရဲ့တရားဇာတ်အရင်းမြစ်တိုးမီယာဖြစ်တဲ့ကြောင်းကချင်ပြည်နယ်အစိုးရဖွဲ့ရဲ့ဒီတရားဇာတ်နဲ့သဘောပေါက်ဝင်ထင်သိဝင်ကြီး UH လောက်ပြောတော့တာပါ2006ခုနှစ်ကတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့မြန်မာအကြားချုပ်ဆိုခဲ့တဲ့စာချုပ်အရမြစ်ဆုံဒေသတဝိုက်မှာရေအားလက်စစ်ထုတ်ဖို့ရေကာတာကြီး9ခုတည်ထားမှာဖြစ်ပါတယ်အမိုင်ခခေါ်မိခမြစ်ပေါ်မှာရေကာတာ9ခုမလိခမြစ်ပေါ်မှာတစ်ခုနဲ့မြင်းနှင်းပေါင်းစုံနဲ့မြစ်ဆုံအောက်ဖက်နားမှာတစ်ခုစုစုပေါင်း9ခုဆောက်လုပ်ဖို့အတွက်ရာထားတာပါမြစ်ဆုံအောက်ဖက်ရေကာတာကတော့အကြီးဆုံးရေကာတာဖြစ်ပါတယ်။ဒီရေကာတာ9ခုကနေပြီးတော့ထုတ်လုပ်နိုင်မဲ့လက်စစ်ပမာဏဟာမီဂါဝတ် 2000 ကျော်မယ်လို့မှန်းဆထားတယ်လို့ညောင်နိုင်ငံဘက်ကနှစ်စဉ်ဒေါ်လာတန်900ကျော်အခွန်ငွေရရှိနိုင်မယ်လို့သိရပါတယ်။နှစ်90ပြည့်လို့မြန်မာအစိုးရကနေပြီးတော့ဒီရေကာတာတွေကိုပြန်လည်လက်ခံရယူကြည့်မှာတော့မှရေအားလက်စစ်ထုတ်လုပ်မှုကနေပြီးတော့ဝင်ငွေဒေါ်လာဘီလီယံနဲ့ချီရရှိနေဦးမှာဖြစ်တယ်လို့ဆိုပါတယ်။တနင်္ဂနွေလုံးအတိုင်းအတာမှာတစ်နှစ်ကိုမီဂါဝတ် 2000 နဲ့ 3000 ကျော်သုံးစွဲနေရတဲ့မြန်မာနိုင်ငံအတွက်လည်းသစ်စစ်အတော်တန်ဖူလုံသွားမယ်ဆိုတဲ့သဘောတော့ရှိပါတယ်။တာမန်အားဖြင့်ကြည့်ရင်တော့စက်မှုဖွံ့ဖြိုးမှုအားနေပြီးတော့သစ်စစ်တအားလိုအပ်ချက်ကြီးမားနေတဲ့မြန်မာနိုင်ငံအတွက်တော့မက်လောက်စရာအတိုင်းအတာဖြစ်ပါတယ်။ဒါပေမဲ့လည်း 3.6 ဘီလီယံသုံးစွဲမဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စမှုအပေါ်မှာဒီပွင့်လင်းလာတဲ့နိုင်ငံအခြေအနေရောက်တဲ့ချိန်မှာကချင်လူထုသာမကမြန်မာတပြည်လုံးကပါကန့်ကွက်ခဲ့ကြပါတယ်။မြစ်ဆုံရေကာတာတိဆောက်မဲ့ EOD မြန်မာကြီးဟာတန်းနဲ့ချီတဲ့မြန်မာပြည်သူတွေမိတင်းစားတောက်နေထိုင်ကြရတဲ့မြန်မာကြီးပါအေယော်ဒီမြကြီးနဲ့မြန်မာတမိုင်းဟာထပ်တူကြနေတာမို့လို့အေယော်ဒီမြဖြားခံရမျက်စုံဒေသဟာကချင်အတွက်သာမကမြန်မာပြည်တပြည်လုံးအတွက်ပါအရေးပါတယ်လို့လူလူတိုက်ကဆိုင်းဆရာညီပူလေးကပြောပါတယ
်ကျွန်တော်တို့ကမျက်စုံဆိုရတဲ့တပြိုင်တည်းကချင်ဒေသတွင်ကွက်ကွက်ပေါ်ပြတပြည်လုံးကိုစားပြုပြီးခံစားမိတာဘာလို့ဆိုတော့အေယော်ဒီမြကကျွန်တော်တို့ဗမာတွေတိုင်းသားတွေဟောဒီတိုင်းပြည်ကိုအကျိုးပြုနေတာရာစုနှစ်တွေများလာပြီသူ့ရဲ့တမိုင်းကเนี่ยที่ท้องฉีกได้มีจีบอ่ะกองปิศิริอันยายตุเตปูเกเลยเปียฮอรี่เนี่ยก็เนี่ยเราตาฤงาฤอันยายไปสักแค่ไปอยู่อ่ะพี่รอเมกานะเบ้มาณีทายในต้านตาฤก็แลต้านฉีกไปสิอ่ะอีหยังนี่จองเปาะไรเปาะไรดีลูฤฉีกได้อสินลายีเราใส่ม่วนซาไว้มณีไหนโอแท้ไม่สินซาไว้มณีไหนแล้วพี่รอเอียรีมีจีตาไม่ฉีกแกเราเนี่ยตะมั้ยอ่ะตะမျိုးဖြစ်มาครับ
မြစ်ဆုံဟာကချင်တို့ရဲ့ရိုးရာယဉ်ကျေးမှုဆိုင်ရာအထင်ကြီးရနေရာဖြစ်တယ်လို့လဲစိတ်အောင်စုအဖွဲ့ရဲ့မြစ်ကြီးနာယုံတာဝန်ခံကုကြော်ဦးကပြောပါတယ
်မြစ်ဆုံကအမျိုးသားယဉ်ကျေးမှုတွေရောနော်နောက်ပြီးတော့ကျွန်တော်ရဲ့ဒီ national identity ပဲနောက်ပြီးတော့ဗမာပြည်ထဲမှာပဲစီးဗမာပြည်ထဲမှာမြစ်ဖြားခံပြီးဗမာပြည်ထဲမှာပဲစီးဝင်တဲ့ဟာဖြစ်တဲ့ဒီပေါ့ကျွန်တော်အမိရာဘူးဒီဟာတွေကအားလုံးကဒီရင်ချင်းမှုတွေရောတမိုင်းမွေနစ်တွေရောတော်တော်ထိန်းသိမ်းထားရတာဒီမြစ်ဆုံနေရာဟာဘာကြောင့်လဲဆိုတော့ကျွန်တော်ကချင်မျိုးသားတွေရဲ့နော်တို့အရင်တုန်းကဖာလာရဲ့သာသနာပြုခဲ့တဲ့နေရာ
မြန်မာနိုင်ငံတလွှားမြစ်ကြီးလေးစင်းရှိတဲ့ထဲ EOD မြစ်ဟာမြန်မာနိုင်ငံမြောက်ဖျားကနေပြီးတော့တောင်ပိုင်းပင်လယ်ပြင်ထိမြန်မာပြည်တကျော်ဖြတ်တန်းသွားတဲ့မြစ်မာကြီးပါမြစ်ဆုံရေကာတာတိဆောက်မဲ့နေရာဟာမြန်မာနိုင်ငံရဲ့မြေကလျင်ကျောတည်ရှိမှုနဲ့တိတ်မလှမ်းတဲ့အကွာအဝေးမှရှိလို့တကယ်လို့များမတော်တဆမှုဖြစ်ခဲ့ရင်ရည်တူးတဲ့များစွာကိုတူလောင်ထားမဲ့ရေကာတာကျိုးပေါက်မဲ့အန်ရည်ကိုလည်းစိုးရင်တွက်ဆကြပါလေဒီထက်ပိုပြီးတော့စိုးရင်ချက်ကတော့ EOD မြစ်မှာထိပ်ဖျားကနေပြီးတော့ပိတ်ပြီးတော့တည်ထားမဲ့ဒီရေကာတာကိုတရုတ်ကုမ္ပဏီတွေဘက်ကထိန်းချုပ်လုပ်ကင်မယ်ဆိုတဲ့အနေအထားဖြစ်ပါလေ ထိုင်းနိုင်ငံချလော်လောင်ကုန်းတက္ကသိုလ်မှာမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့သူတည်တနာစာရန်ပြုခဲ့သူမတ်ခွန်ကြောင်ကတော့မြစ်ဆုံစီမံကိန်းဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိုထိပါစီတယ်လို့မြင်ပါတယ
်ဒီမြစ်ဆုံကိုလုတ်လိုက်ပြီဆိုလို့ရှိရင်ခွင်ပေးလိုက်မယ်ဆိုလို့ရှိရင်ဒီနေရာကပြောမယ်ဆိုရင်နိုင်ငံတော်ရဲ့အချုပ်အခြာအာဏာထိတော့ထိပါနိုင်တယ်လို့ကျွန်မကတော့အဲ့လိုမြင်တယ်။ဘာလို့လဲဆိုတော့ဒီမီယိုအပေါ်ပိုင်းဘက်ကိုဟိုတန်လို့တဲ့လူဘယ်လိုပဲဖြစ်ဖြစ်ပေါ့နော်သူတို့ကိုအုတ်ချုပ်ပံခွင့်ပေးလိုက်ခြင်းအပြင်ဒီမီယိုတခြားလုံးရဲ့ရေဘယ်လိုပြောမလဲထိန်းချုပ်ပေါ့နော်အဲ့ဒါကသူတို့ရဲ့လက်ထဲရောက်သွားပြီ
မြေဆုံရေကတာတိဆောက်ရေးဆောင်ရွက်မဲ့မြန်မာ EOD မြေဆုံမြင့်ညာမြို့ဝန်ရေအားလက်စစ်ကုမ္ပဏီ Limited ရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့မြေဆုံဒေသရေကတာစီမံကိန်းတွေမစတင်ခင်ကတည်းကပဝင်းညင်တဲ့ဒေသခံတွေအပေါ်မှာထိခိုက်မှုရှိနိုင်ခြေတွေနဲ့ပတ်သက်ပြီးတော့လေလာစူးစမ်းသုတေသနပြုချက်တွေရှိခဲ့တယ်လို့သိရပါတယ်။ဘူမိဗေဒနဲ့ဇလဗေဒပညာရှင်တွေနဲ့မြို့ဝန်စီမံခန့်ခွဲမှုတုံးတက်တာတွေဂေဟာစနစ်ဆိုင်ရာပဝင်းညင်တယောက်နိုင်ခြေကိုတုံးတက်တာတွေရီလောင်ကန်ဒေသအတွင်းဒီပြန်လည်နေရာချထားမှုတွေအပေါ်တုံးတက်တာငလင်တန်ကာကွယ်ရေးအခြေအနေတုံးတက်ချက်တွေလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။တမန်လုံးကြုံမှုအတွက်မြေပြင်နေထားဘူမိအခြေအနေရေဘေးနဲ့ငလင်တို့အပေါ်တိုင်းတာတွက်ချက်ပြီးတော့ဘေကင်းလုံကြုံရေးအစီအမံတွေပြင်ဆင်ဆောင်ခဲ့တယ်လို့လည်းဆိုပါတယ်။မြစ်ဆုံရေကာတာကြောင့်မြစ်ကြီးနားမြို့အနေနဲ့၅နှစ်တခါကြုံနေရတဲ့ရေဘေးကိုပါအကာအကွယ်ပေးနိုင်တယ်ဆိုပြီးတော့မြစ်ဆုံရေကာတာဆောက်လုပ်ရေးကုမ္ပဏီဘက်ကဆိုပါတယ်ဒါပေမဲ့လည်းမြစ်ဆုံရေကာတာတိဆောက်ရေးစန့်ကျင်တဲ့ဒီတက်ကြွလှုပ်ရှားသူတွေဘက်ကတော့ကုမ္ပဏီဘက်ကပေးတဲ့အာမခံချက်တွေအပေါ်မှာမယုံကြည်ကြပါဘူး။ဒီထက်မှကိုကျော်ကျော်ဦးလည်းပါဝင်ပါတယ
်။တရုတ်ကအများရန်လှုပ်ခဲတဲ့နေရာမှာတော့ပြီးစွာလည်းလှုပ်ခဲသွားတာပဲရှိတယ်ပေါ့နော်။အဲ့ဒါတွေကသူတို့ကြီးခဲ့မယ်ဆိုရင်အခုဟိုဘက်မှာဆိုလည်းသူတို့ရဲ့ဒီတရုတ်ပြည်ထဲမှာတည်ထားတဲ့ရေအားလျက်စစ်တွေတောင်မှအကုန်လုံးခန်းချောက်ပြီးတော့မြစ်တွေသဘာဝပေါက်ရေဝေလဲတွေတော်တော်ပြည့်စည်ပြီးတော့ဆိုပါတားငားတွေတောင်မှမနေနိုင်လောက်ရတဲ့အဆင့်ထိတွေဖြစ်ကုန်တာဒါတာရကတွေအများကြီးရှိခဲ့တာပါနော်။နောက်ပြီးတော့အခုဒီမှာဆိုလဲသူတို့အဲ့ဒါလောက်လိုက်တာနဲ့ပြန်နေတယ်သူတို့ဟိုတရားတွေပါတယ်စောက်တာတောင်မှကျွန်တော်တို့ဟိုမှာတောင်ထွန်းတာတွေနဲ့နောက်ကဘာပြူတာတွေတော်တော်များများအေရာဝတီမှာရင်ဆိုင်လိုက်ရတယ်ဆိုတော့ဒါကြီးလောက်ပြီးသွားပြီလားဆိုတော့ကျွန်တော်တို့တော်တော်အခက်ခဲတွေနဲ့တော်တော်ရင်ဆိုင်ရမယ်ပေါ့နော်။
မြစ်ဆုံရေကာတာစီမံကိန်းကနေပြီးတော့ထွက်လာမဲ့လက်ဆက်စွမ်းအားဟာမြန်မာပြည်အတွက်တစုံတရာဖူလုံစည်းုံနေမကပဲနဲ့တရုတ်ပါဝင်အင်းဒီချင်းပြင်ပနိုင်ငံတွေကိုပါတင်ပို့နေတာကြောင့်မလို့ဒီကနေပြီးတော့$200တန်းနဲ့ချီတဲ့အခွန်ငွေတွေရရှိမှာဖြစ်ပါတယ်။တခြားတစ်ဖက်မှာတော့ဒေသတွင်းအလုတ်ကိုင်းတစ်တွေဖန်တီးနိုင်ရေးနဲ့ဒေသဖုံပြူရေးကိုပါထောက်ပံ့ဖြစ်စေလိမ့်မယ်လို့အစိုးရဘက်ကပြောခဲ့တာပါ။မြစ်ဆုံရေကာတာစီမံကိန်းကနေပြီးတော့မြန်မာနိုင်ငံအတွက်ဝင်ငွေရောအခြားဒေသတွင်းဖုံပြူရေးအခြေအနေတွေပါဖြစ်လာမယ်ဆိုတာကိုဒေသခံအချို့နဲ့စီမံကိန်းစန့်ကျင်ရေးလှုပ်ရှားသူတွေဘက်ကနားလေလက်ခံပါတယ်။ဒါပေမဲ့လို့ဒီလိုရလာမဲ့အကျိုးမြတ်တဲ့ဆုံးရှုံးသွားမဲ့အခြေအနေတွေကိုသူတို့ပို့ပြီးတော့အလေးပေးကြတာတွေ့ရပါတယ်။ကိုညီပူလေးကလည်းဒီဖွံ့ဖြိုးရေးတဲ့သဘောတရားကိုသူကပိုလိုလားပါတယ်တဲ့
။ဒေသဖွံ့ဖြိုးရေးတပြည့်ညီနဲ့ရှာလို့ရတယ်။မြစ်မှာ၁၀ဆောက်မှကျွန်တော်တို့ဖွံ့ဖြိုးမှာဆိုတော့မဟုတ်ပါဘူး။ကျွန်တော်တို့တန်း90လောက်ပြည်သူတွေစိတ်ချမ်းသာလက်ချမ်းသာနေပြီးအဲတပြင်းအခြေချင်းတွေရှိပါတယ်တပြင်းတရားစာတာတွေရှိပါတယ်ကျွန်တော်တခါတလေတချို့ဟောပြောမှထည့်ပြောလို့ရှိရင်ကျွန်တော်တိုက်ပြဘာမှမလုပ်နဲ့ရိုင်းတိုင်းကိုပြစားလို့ရတဲ့အတိုင်းကြီးရိုင်းတိုင်းကိုလှတာဘာမှမပြင်းနဲ့ခုကရှောက်ရှောက်ပြင်လို့ဒါရှောက်ရှောက်စောက်တာပိတ်တာတွေလုပ်လို့ဒါပြဿနာတွေများလာကျွန်တော်တိုက်ပြအလွန်လှတဲ့အတိုင်းကြီးပ
ါကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြကလည်းဒီစီမံကိန်းဟာအကျိုးထက်အဆိုးပိုများတယ်လို့သူကမြင်ပါတယ
်ဒါအကျိုးရှိမို့အကျိုးမရှိမို့ဒါနိုင်ရှင်ကြည့်မယ်ဆိုတော့အကျိုးမရှိမှုကများတယ်အကျိုးရှိမှုမရှိဘူးလားရှိတယ်အဲဒီဖွံ့ဖြိုးတိုးတက်ဖို့ solution လျှက်စစ်မြရာရေးကြည့်တယ်အားလုံးလည်းသိတာပဲအခုပြောမယ် solution ဒီဒီအကြီးကတိုးအဲ့ဒီဒီရေကအဲ့ဒီမြစ်ဆုံစီမံကိန်းကထွက်တဲ့လျှက်စစ်မြရာဒါမဆိုးဆလောက်ကိုကျွန်တော်ညီမနိုင်ကိုခွဲပေးမယ်ဟုတ်လားတိရုတ်ကဒါပေမဲ့ရရရမှာမြေဖူလုံးဒီကျွန်တော်ကချင်းပြည်နယ်ကကောင်းဖူလုံးတယ်ပြည်တွင်းအော်ပြီအော်ရတော့လည်းပါနေတာပေါ့ဒါပေမဲ့ဒီထက်ပိုပွဲမှာအရေးကြီးတာကလူအသက်အသက်စိုးရိမ်စရာရှိတယ်လူအသက်အသက်အသက်အသက်ကြီးမားသွန်းအားကြီးတယ်ဒါကြောင့်မလို့မြေမရကျင်တယ်ဆိုလူတော့အသက်မခံဘူ
းမြေဆုံရေကတာစီမံကိန်းအပေါ်မှာစန့်ကျင်ကန့်ကွက်မှုအရှိန်ကြီးလာတာနဲ့အမျှ2017ခုနှစ်မှာတော့သမရဦးသိန်းစင်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်ထားလိုက်ပါတယ်ဒါပေမဲ့လည်းသူ့ရဲ့သမရတက်တန်းအတွင်းမှာပဲရပ်ဆိုင်ခဲ့တာကြောင့်အခုအစိုးရအသက်အနေနဲ့ဒီမြေဆုံစီမံကိန်းကိုဘလို့သဘောထားမလဲဘလို့ကင်တွယ်မလဲဆိုတာကမေးခွန်းဖြစ်လာပါတယ်ဒီစီမံကိန်းအပေါ်မှာကန့်ကွက်မှုတွေကတော့အခုအချိန်ထိကိုကြေကြေပြန့်ပြန့်ရှိနေတော့မှာ EOD မြမကြီးထိပ်ဖျားမှာရေကတာတိဆောက်လိုက်ခြင်းအဖြစ်မြေယိုးတလျှောက်ငါးဖမ်းလုပ်ငန်းနှုံးတင်မြေနုလွင်ပြင်တွေမှာရာစိုက်ပျိုးသူတွေမြေယိုးတလျှောက်မြေကဘာတွေပေါ်မှာမှီပြီးတော့စိုက်ပျိုးရေးလုပ်ငန်းလုပ်ကင်သူတွေအတွက်ထိခိုက်သွားစေလိမ့်မယ်လို့ရေကတာစီမံကိန်းဆက်ညင်သူတွေကပြောပါတယ် EOD မြစ်ကိုမှီတင်းနေတဲ့လူသန်းပေါင်းများစွာကိုထိခိုက်စေပြီးတော့ဇီဝစနစ်ပျက်စီးမယ်နောက် EOD မြစ်တလျှောက်နေတဲ့ရှားပါမျိုးတုံးတော့မဲ့ EOD လက်ပိုင်ကြီးများအပီးတိုင်ပျောက်သွားနိုင်တယ်လို့သဘောပအဝင်ရှင်ဆောက်ရှောက်ရီသမားတွေကလည်းပြောနေပါတယ်
။သဘောတရားကိုနောက်မျိုးဆက်အတွက်လဲထားခဲ့ခြင်းတယ်လို့ပြည်နယ်ဝန်ကြီး UH လောက်အောင်ကပြောပါတယ်
။ခုခေါ်တဲ့ကျွန်တော်တို့တော့ပါတာပေါ့ဗျာပြောမလို့ကျွန်တော်တက်ခွန်စေဆိုတော့ကျွန်တော်လည်းပါမှာပေါ့ဗျာ။တော့ကျွန်တော်တို့ကအမြင့်
ကျွန်တော်တို့ကတော့ရေးရင်ဒီတဲ့ကိုကျွန်တော်တရားလုံးဝကျွန်တော်ကတဝုကျွန်တော်ခုခံပြီးမှတောက်ဆဲကြောက်တော့ဘောသားကတော့လုံးဝမကြိုက်ဘူးကျွန်တော်မြေဆောင်ဟာကချင်ပြည်သားတွေအတွက်တင်မကဝင်နဲ့အယောက်ဒီမြေကျောက်အောက်ကပြည်သူတွေအားလုံးအတွက်ပါတယောက်မှုရှိလိမ့်မယ်လို့တော်တော်တူးကြတာပြောပါတယ်ဒါကြောင့်မလို့ဒီကချင်ပြည်နယ်သားတွေအတွက်ဒါမဟုတ်ပါကဘူးလေ ဒါကြောင့်အပြောရလာဒီပြည်သူတွေအတက်ပါဆိုပြီးတော့ကြေဟောကထက်တွေ့တယ်ထက်တွေ့ကံကွက်တာပေါ့နောက်တော့အဲမှာအဓိကအကျဆုံးကတော့ဒီအဲဒီအတက်ဘေးအန္တရာယ်ပေါ့အဲလုံခြုံမှုလုံးဝမရှိဘူးဆိုတော့တွေ့သူရတယ်ဘာကြောင့်လဲဆိုရင်ဒီဒီသူတို့ရေကာတာကိုဒီလိုဒါဒီဆောက်လိုက်ပြီးတော့မှရေကိုထိနေတယ်လို့သူတို့ထင်တယ်ငလင်လဲတော့တဲ့
အေဂရက်ဒါစကေတီတို့ကခမန်တာတာတာအမခံချက်ပေးမယ်တိတက်ပူလာလို့ရှင်ဘယ်လိုလုပ်မလဲဒီလိုရှင်တဘာဝဘေးရန်နောက်ဘယ်လူကလုတ်တဲ့ဘေးရန်တကြောင်ဒါရတခုခုဖြစ်လာလို့ရှင်ဒါကျွန်တော်တို့ဒီမြစ်တဖက်တစ်ချက်မှာရှိတဲ့ဒီပြည်သူတွေအားလုံးညောပါတော့ရုံပဲရှိတယ်မြေဆောင်ကြီးကတာစီမံကိန်းကဆိုလို့ရှင်ဒေသတွင်းမှာအတင်းပြောင်းရွှေ့ ပြီးတော့နေရာချတာပါဝင်လူခွင့်ချိုးဖောက်မှုတွေဖြစ်အောင်လည်းမကပါဘူးမြစ်ဆောင်ဆိုလို့ရှင်ဇီဝမျိုးကွေးတွေတရှိရရဖြစ်ပါတယ်ဒါပြင်မြစ်ဆောင်ဒေသကဆိုလို့ရှင်အယောက်ဒီမြစ်ကြီးရဲ့မြစ်ဖြားတီယာနေရာဖြစ်ပါတယ်ဒါကြောင့်မလို့သဘောပတ်ဝန်းကျင်ကိစ္စမှာရောမြန်မာနိုင်ငံရဲ့တမန်ရေးကြီးမှုအရာပါရေးပါတဲ့နေရာဖြစ်တယ်လို့သဘောပတ်ဝန်းကျင်ထင်းသိမ်းသူတွေတမိုင်းပညာရှင်တွေနောက်